ဒေါ်ဆန်းစုကြည်နဲ့ဆရာတို့ပင်လုံးညီလာခံပြင်ဆင်ရေးကော်မတီနဲ့ဒီနေ့တွေ့ဆုံကြမယ်လို့သိရလို့ပါဆရာဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးတော့လေသိလို့ရနိုင်မလားရှင်ဟုတ်ကဲ့
ကျွန်တော်တို့ဒီပြည်သူ့စုငင်းငယ်ညီလာခံဒီကျွတ်င်းပြင်ဆင်ရေးကော်မတီရဲ့အစည်းအဝေးတွေကိုဇူလိုင်လ3ရက်နေ့ကစပြီးတော့နေပြီးတော့မှလုပ်နေပါတယ်ကျွန်တော်တို့ဇူလိုင်လ3ရက်4ရက်5ရက်6ရက်ဆက်တိုက်လုပ်နေပါတယ်ဒီဒေါ်ဆန်းစုကြည်နဲ့လက်မှတ်ရေးထိုးထားတဲ့တန်သာလက်မှတ်ကန်ရှစ်ဖွဲ့နဲ့ကျော်လာဆက်နေရှိနေရတယ်နေပြီးတော့မှတွေ့ရတာရှိပါတယ်အဲတွေ့တဲ့အခါတော့က၂၃ဆောင်နေနေတယ်ပြည်တော်စုညီငယ်ညီလာခံ၂၁ရာစုပြင်လုံကိုအခုလမကုန်ရင်မှာကျပတက်တယ်ဆိုတဲ့၂၁ဆောင်နေတဲ့ဆွေးနွေးချက်တွေရှိပါတယ်အဲဒီဟာတွေကိုကျွန်တော်တို့အကောင့်ထဲပို့ဖို့အတွက်ကျူတင်ပြင်ဆင်ကော်မတီအနေနဲ့တရားတွေကိုဆက်ပြီးဆောင်နေပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့လျက်တာဆွေးနွေးပွဲတွေနေပြီးတော့မှလုပ်နေပါတယ်ဒီနေ့မနေ့ပေါ့လေဒီတတိယနေ့ဖြစ်တဲ့ဒီ9ရက်နေ့မနေ့မှာတော့နိုင်ငံတော်တမင်ကပုဂ္ဂိုလ်ပေါ်ဆန်းစုကြည်ကိုကျွန်တော်တို့ပြည်စီကော်မတီကနေပြီးတော့ကျွန်တော်ဆောင်ရွက်ထားမှုတွေကိုတင်ပြပြီးတော့ပေါ်ဆန်းစုကြည်ရဲ့အလားပြန်ဆွေးနွေးပြီးရင်တော့အချို့ပေါ့လေကျွန်တော်တို့ policy တွေပြင်မယ်လို့ကျွန်တော်နေနဲ့ပြောလိုက်ပါတယ်အဲတော့ကျွန်တော်တို့ဒီပေါ်ဆန်းစုကြည်နဲ့ပြည်ပြီးရင်တော့ဒီကော်မတီတွေဆက်ပြီးတော့ကျွန်တော်တို့ဆက်ဆွေးနွေးပြီးတော့တောက်ဆရာရှိတာတွေကိုဆက်လို့ရမယ်အနေထားပါပဲခင်ဗျာအခုကျွန်တော်တို့ဇူလိုင်လ၁ရက်နေ့ရန်ကုန်မှာ UNFC ရဲ့ကိုယ်စားလှယ်တွေဖြစ်တဲ့ဒီ PBN ဆရာအခုရဲ့ဦးဆောင် PBN ဖွင့်နေတယ်တော့တွေ့ရတယ်ဇူလိုင်လ၁ရက်နေ့မှာလည်းလာကမျိုးသား social aid council နဲ့လည်းကျွန်တော်တို့တွေ့ကြတာလည်းရှိပါလေအဲ့ဒီတွေ့ဆုံကြတာတွေကိုလည်းတော့ဆက်ကြည့်ပြန်တပြောက်ဖို့ရှိပါလေဒါပြင်ကျွန်တော်တို့ဇူလိုင်လလယ်မှာ UNFC ဥက္ကဋ္ဌနဲ့ကောင်းဆောင်နေတောင်ဆန်းစုကြည်နဲ့အတွေ့အကြုံလည်းရှိပါတယ်။ဒါတွေအားလုံးကိုတော့ကျွန်တော်တို့ဆက်ဆက်ပြီးတော့ဆောင်ရွက်သွားပြီးတော့ပေါ်ကူလာမကုန်ရင်မှာတော့ပထမဆုံးဒီဆွေးနွေးတဲ့ထက်မှာကျင်းပတယ်ဒီလောက်ညီငယ်ညီလာခံအဆက်တရာစုပြည်လုံးကိုဆောင်ရွက်နိုင်ဖို့တော့ဖြစ်သွားမယ်နေတာရှိပါတယ်
။ဟုတ်ကဲ့ပြီးခဲ့တဲ့ရက်ကလည်းတောင်ဆန်းစုကြည်နဲ့ဒီအပြည့်ရထားတဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံခဲ့တာလည်းရှိတယ်။ဒီတွေ့ဆုံပွဲအပေါ်ဆရာဘယ်လိုများသုံးသပ်ပါလဲဆရာ
ဒီအစိုးရအဖွဲ့တဲ့ဘော်ဒီကျွန်တော်တို့ဒီဆောင်ရွက်ပြီးတဲ့နောက်ပိုင်းမှာတော့ဒီကျွန်တော်28ရက်နေ့ကပြီးတော့မှပြေဆုံးခဲ့တဲ့လက်မှတ်ရထိုးထားတဲ့အဖွဲ့ရှိဖွဲ့နဲ့တော့ဟောဒီပြေဆုံးလာတော့စုစုပေါင်းကျွန်တော်တို့လေးနိုင်ညီပါလောက်ကိုကြာခဲ့တဲ့အတွက်ယုံကြည်မှုတွေပေါ့လေအပြန်အလှန်ကျွန်တော်တို့ရတယ်ပို့ပြီးတော့လည်းတယောက်နဲ့တယောက်အပြန်အလှန်နဲ့နားလည်လာကြတဲ့အတွက်ညီလာခံကိုပို့ပြီးတော့ချောမွေ့ပြင်မယ်ပေါ့လေပြီးတော့တကယ်ဆွေးနွေးမှုဖြစ်စင်မှာလည်းပို့အထောက်အကူဖြစ်မယ်လို့ကျွန်တော်အနေနဲ့တော့
အပြစ်မရသေးတဲ့အဖွဲ့တွေနဲ့လည်းတောင်းဆန်းစုကြည်ကတွေ့ဖို့ရှိရဲဆိုတော့အခုဒီလက်ရှိဆရာတို့ဆောင်ရွက်နေတဲ့ငင်းချမ်းရေးအခြေအနေအလားအလာဆိုရင်ဆရာအနေနဲ့ဘယ်လိုများပြောနိုင်မလဲဆရာတပြည်လုံးအတိုင်းအတာနဲ့ဒီငင်းချမ်းရေးဖြစ်ဖို့ဆိုတာကအလားအလာကောင်းနေပြီလို့ပြောလို့ရပါပြီလားဆရာ
ဟုတ်ကဲ့အဲ့လိုကြောင်းလို့လည်းရနိုင်ပါလေကျွန်တော်တို့လည်းအဲ့လိုဖြစ်လာမယ်လို့ယုံကြည်ပါတယ်စုစုပေါင်းတိုင်းသားတွေတကဒီအဆူပြုတ်နေတာအဲ့တော့ဆက်တဖွဲ့လို့ပြောပြီးတော့အစီအစဉ်ကရှိတယ်။ဆက်ဖွဲ့ကတော့လည်းမရထိုးတာဖြစ်တဲ့အတွက်ကျွန်တဲ့ဒီစပုံးဘွဲ့ကိုကျွန်တော်တို့ဆက်ကုန်ပြီးနေနေတော့တိုက်လိုက်ပြီးတော့တွေ့ဆုံပြီးတော့တင်ပြပြီးတော့ဖိတ်ကြားတာရှိပါတယ်။အဲ့ဒါတော့အခုခုနစပုံးဘွဲ့မှာကျွန်တော်တို့အနေနဲ့တော့ဒီ၃ဘွဲ့နဲ့ကျွန်တော်တို့အနေနဲ့တိတိကျကျရှင်းပြဖို့ကြံပါတော့လေ။အဲ့ဒါပြီးသွားရင်တော့ဒီဖိတ်ကြားတယ်တင်ပြတယ်လုပ်ငန်းတော့ပြီးပါပြီ။ဒါပေမဲ့ဒီအဖွဲ့ဆက်ပြီးတော့ဒီလာကံကိုပါလာဖို့တော့ဆောင်ရွက်ဆရာကိစ္စတချို့တော့ရှိပါတယ်အဲ့ဒါတွေကိုလည်းကျွန်တော်တို့ဟိုအချိန်ကြီးဆောင်ရွက်နိုင်မလို့ထင်တယ်ဒါတော့မလို့ဒီငင်းငယ်ဖြစ်စင်မှာတော့ပို့ပြီးတော့ပေါ့လေကျွန်တော်တို့ဒီလာမဲ့လာတဲ့အချိန်မှာတော့ပို့ပြီးကောင်းမွန်တဲ့အခြေအနေတစ်ခုကိုလည်းရောက်လာမယ်ပထမဆုံးဒီပတ်သက်တဲ့ပြည်လုံးကိုကြောက်ရမယ်ပေါ့လေဒီကြောက်ငင်းငယ်ဒီလာကံပါလေဒီရက်လက်ကောင်းနေတော့ကျွန်တော်ထွက်လာနိုင်မယ်လို့တော့ပြောလဲပါတယ်
ဟုတ်ကဲ့ပါ ဆရာအခုလိုပြကြပေးတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါ